ပြီးခဲ့တဲ့2016ခုနှစ်အမေရိကန်တော်လှန်ရေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်စစ်ဖက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးတဲ့ဒုစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စီခံချက်ဟာလက်ရှိအမေရိကန်ထောက်လှမ်းရေးအရာရှိတွေနဲ့အရင်ကထောက်လှမ်းရေးအရာရှိတွေရဲ့ကောက်ချက်ချမှုတွေတော်တော်များကိုခိုင်မာသွားစေပါတယ်ရောဘတ်မူလာရဲ့စီရင်ခံချက်မူရင်းကစာမျက်နှာ400ကျော်ရှိတာပါဒါကိုအကျဉ်းချုပ်တီးဖြတ်ပြီးတော့တရားရေးဝန်ကြီးဌာနကကြော်တာလေးနေတော့ကအများပြည်သူပြည်နယ်အောင်ထုတ်ပြန်ခဲ့ပါတယ်ရောဘတ်မူလာရဲ့အစီရင်ခံစာကြောင့်အမေရိကန်ရဲ့ဒီမိုကရေစီထိခိုက်ပျက်စီးရေးရုရှားရဲ့ကြိုးပမ်းမှုတွေကအကြီးကျယ်အောင်မြင်မှုရှိခဲ့တယ်ဆက်ပြီးတော့လည်းလုံနေလိမ့်အောင်မယ်ဆိုတာကိုသတိပေးလိုက်သလိုလည်းဖြစ်နေပါတယ်ရုရှားဆိုရဲ့ရွေချက်ထိရောက်အောင်မြင်ရေးမှာအတုံးချလို့ရမယ်အမေရိကန်နိုင်ငံသားတွေကိုရုရှားဘက်ကရှာဖွေနိုင်ခဲ့ပြီးတော့စနစ်တကျနဲ့ထိရောက်အောင်လုပ်နိုင်ခဲ့တဲ့တက်တွေထောက်ထားတွေကိုရောဘတ်မူလာရဲ့အစီရင်ခံချက်မှာအထူးသဖြင့်တွေ့ရပါတယ်ဒေါ်နယ်ထရမ့်ရဲ့သမ္မတဖြစ်မှုကနေပြီးတော့အကျိုးမြတ်ရလိမ့်မယ်လို့ရုရှားဆိုတာကလေ့လာမိခဲ့တယ်လို့ရောဘတ်မူလာရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ရုရှားရဲ့ဝင်ရောက်စစ်ဖက်မှုတွေရှိရဆိုတဲ့အထောက်အထားတွေတွေ့ရှိရဆိုပေမဲ့လည်းဒါတွေကပြစ်မှုဆိုင်ရာအရေးယူရလောက်တဲ့အဆင့်တော့မရှိဘူးလို့ဆိုပါတယ်